This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို energy သောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီဆရာနာရှင်ပီတို့ကနေကင်းဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို energy ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာပေးလိုက်ရပါတယ်ရှင်မင်္ဂလာမနက်ခင်ပါရှင်ဒီကနေ့2025ခုနှစ်မတ်လ20ရက်နေ့မနက်ခင်ရေဒီယို energy အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဦးဆုံးအနေနဲ့ရေဒီယို energy စီးရီးသတင်းကောက်နှုတ်ချက်ကိုနှွေဦးနိုင်ကဖတ်ကြားတင်ပြပေးသွားပါမယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မတ်လ20ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့နှွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ကြာဆုံးခဲ့ရတဲ့အာဇာနည်များအား၄နှစ်ပြည့်အောင်မေးပွဲအခမ်းအနားရှမ်းတောင် PDF ပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်အောင်ပန်းမြို့မှာစန္ဒဖော်ထုတ်နေသူများကိုစစ်ကောင်စီကလူမဆန်စွာအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့တာကြောင့်ကြာဆုံးခဲ့ရတဲ့အာဇာနည်များအား၄နှစ်ပြည့်အောင်မေးပွဲအခမ်းအနားပြုလုပ်ခဲ့တယ်လို့ရှမ်းတောင်အထူးတပ်ဖွဲ့ P39702 ကထုတ်ပြန်ထားပါတယ်ကြာဆုံးအာဇာနည်များအား၄နှစ်ပြည့်အောင်မေးပွဲအခမ်းအနားနှင့်လူယူဒေါ်လာရေးမှအသက်ကိုယ်လက်အင်ကာဆွန့်လွတ်ပြီးတရားမျှတလွတ်လပ်တဲ့ဒီမိုကရေစီအရေးကြိုးပမ်းခဲ့ကြတဲ့အာဇာနည်သူရဲကောင်းများအားဂုဏ်ပြုအခမ်းအနားကိုမတ်လ19ရက်နေ့မနက်10:00မှာရှမ်းတောင်အထူးတပ်ဖွဲ့ P39702 ရဲ့စခန်းတနေရာမှာကျင်းပခဲ့တာဖြစ်ပြီးတော့အာဇာနည်ရဲဘော်များကိုဂုဏ်ပြုသောအဖြစ်အလံတဝက်လှင့်တင်အလေးပြုခဲ့ကြတယ်လို့ဆိုပါတယ်ဆက်လက်ပြီးကိုလင်းအင်ကာဆွန့်လွတ်ပြီးဆက်ခဲ့ကြတဲ့ရဲဘော်များနဲ့ဆက်လက်တိုက်ပွဲဝင်နေကြတဲ့ရဲဘော်များကိုလေးစားစွာအောင်မေးပွဲစကားများပြောကြားခဲ့ကြပြီးတော့ GRSD တာဝန်ခံကဗျာဆရာတောကချူမှကဗျာရွတ်ဖက်ဂုံပြုခဲ့ကအခမ်းအနားမှတ်တမ်းအမှတ်တရဓာတ်ပုံရိုက်ကူးခဲ့ကြပြီးတော့အောင်မြင်စွာရုပ်သိမ်းခဲ့ကြတယ်လို့သိရပါတယ်အခမ်းအနားကိုရှမ်းတောင်အထူးတပ်ဖွဲ့ဝင်များအောင်ပန်းမြို့ပြပျောက်ကြားတပ်ဖွဲ့ဝင်များအထူးလှုပ်ရှားတပ်မှတပ်ဖွဲ့ဝင်များ SSLRU တပ်ဖွဲ့ဝင်များ KNSA Scorpion စစ်ကြောင်းမှတပ်ဖွဲ့ဝင်များလူပောင်တဲ့ Democratic Party မှတာဝန်ရှိသူဆရာအောင်သိန်း GRSD မှတာဝန်ခံနဲ့တင်းနှင်းနီးပြကိုတော်ခူကြီးပြည်သူ့ကာကွယ်ရေးထောက်ပို့မြန်မာနိုင်ငံတာဝန်ခံကိုသားသခင်နဲ့တကွဖိတ်ကြားထားတဲ့ဧည့်သည်တော်များတက်ရောက်ခဲ့ကြတယ်လို့သိရပါတယ်2022ခုနှစ်မတ်လ19ရက်နေ့ကအောင်ပန်းမြို့နေလူထုအလွှာအသီးသီးလူဒန်းစားပေါင်းစုံဘာသာပေါင်းစုံတို့ကိုစစ်ကောင်စီကရရက်ဆက်ဆက်နှိမ်နှင်းပစ်ခတ်ဖြိုခွင်းခဲ့လို့ပြည်သူများကြာဆုံးခဲ့ရတာ၄နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးရေစကြူငတရော်ရွာကိုစစ်ကောင်စီတက်ဝင်ရောက်မီးရှို့ဖျက်ဆီးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းပခိုးကိုခရိုင်ရေစကြိုမြို့နယ်ငတရော်ရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်များနဲ့ပစ်ခတ်ကဝင်ရောက်မီးရှို့ဖျက်ဆီးခဲ့တယ်လို့ရေစကြို Township Info Committee ကသတင်းထုတ်ပြန်ထားပါတယ်။ယမနေ့ကဘီဇက်ကုန်းရွာကိုမီးရှို့ဖျက်ဆီးခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဟာမတ်လ19ရက်နေ့မနက်6နာရီခွဲအချိန်ကမှငတရော်ရွာကိုလက်နက်ကြီးလက်နက်ငယ်များပစ်ခတ်ဝင်ရောက်ခဲ့ကြတာပါ။အရင်နောက်မနက်၈နာရီခွဲအချိန်ကမှပြည်သူနေအိမ်များကိုမီးရှို့ဖျက်ဆီးခဲ့ကြပြီးတော့တနက်များဖြစ်လဲရန်တမ်းပစ်ခတ်နေကြတယ်လို့ဆိုပါရယ်စစ်ကောင်စီစစ်ကြောင်းကြောင့်အနီးပတ်ဝန်းကျင်ခြေရွာများကထောင်ထဲချီတဲ့ဒေသခံပြည်သူများအိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့သိရပါရယ်ခင်ဗျာဆက်လက်ပြီးရန်ကုန်မန္တလေးအမြန်လမ်းမှာရဲကား၃စီးကိုကြားပြတ်တိုက်ခိုက်ခဲ့ရာ၅ဦးထက်မနည်းသေဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်မန္တလေးဘက်ကနေမိထီလာဘက်ကိုမောင်းနှင်လာတဲ့ရဲကား၃စီးကိုရန်ကုန်မန္တလေးအမြန်လမ်းပေါ်မှာပြည်သူ့ကာကွယ်ရေးတပ်တွေကကြားပြတ်တိုက်ခိုက်ခဲ့ရာ၅ဦးထပ်မံတေဆုံးခဲ့ရတယ်လို့မြင်းချံခရိုင်တရင်၄တက်စီထံမှသိရပါတယ်။မတ်လ19ရက်နေ့မနက်7နာရီခန့်မှာရဲကား၃စီး၊အိမ်စီးကား၂စီးနဲ့ရဲတွေလိုက်ပါလာတဲ့ကား၃စီးကိုမိုင်တိုင်319မှာ မြင်းကြံခရိုင်တပ်ရင်းလီတပ်ရင်း30နဲ့မြစ်သားမျိုးနယ်ပကဖားတို့ကအနီးကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရဲကားတွေနဲ့လုံခြုံရေးကင်းတွေကလည်းပြန်လည်တိုက်ခိုက်ခဲ့ရာမိနစ်40ခန့်တိုက်ပွဲဖြစ်ပွားခဲ့ကြပြီးတော့ရဲ9ဦးထက်မနည်းတိဆုံးခဲ့ကာအများအပြားထိခိုက်ဒဏ်ရာရရှိခဲ့ကြောင်းမျက်မြင်တွေ့ရှိခဲ့သူတွေထံမှသိရပါတယ်။တိုက်ပွဲအတွင်းတော်လိုင်းပူပေါင်းတပ်တွေဘက်ကအကြအဆုံးမရှိခဲ့ဘဲပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပြီးတော့တိုက်ပွဲဖြစ်ပွားနေချိန်မှာတနအီကန့်လမ်းပိတ်ဆို့နေတာကြောင့်ခရီးသွားကားတချို့နောက်ပြန်လှည့်သွားခဲ့ရတယ်လို့သိရပါတယ်။ခရီးသွားပြည်သူတွေအနေနဲ့ရန်ကုန်မန္တလေးအမြန်လမ်းမကြီးမှာမလို့အပဲခရီးမသွားကြဘူး။ညအချိန်မတော်ခရီးမသွားကြဘူး။တိုက်ပွဲဖြစ်နေချိန်မှာလည်းရှေ့ဆက်မသွားကြဘဲရောက်ရနေရမှာကားရပ်တန့်ထားပြီးတော့နေဆက်ရလုံခြုံတဲ့နေရာတွေမှာနေထိုင်ကြဖို့နထိုးကြီးပြည်ပဒက်ဖန့်စ်ဖော့စ်မြင်းကြံခရိုင်အမှတ်430တရင်ကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကအသီးပိမြစ်တာရက်ခံချက်ထုတ်ပြန်ထားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီဝေါ်မြူနယ်လက်ပံရွာနီပြူစောတိခေါင်းဆောင်နေအိမ်အားဒရုန်းဖြင့်တိုက်ခိုက်တဲ့တရင်ကိုတင်ပြပေးပါမယ်။မလ18ရက်နေ့ညနေ6နာရီခွဲကမှတောင်ညူတရင်နဲ့ပကဖပူပေါင်းအဖွဲ့တို့ဟာဝေါ်မြူနယ်လက်ပံရွာမှာရှိတဲ့စစ်သားများဝင်ရောက်နားနေတဲ့ပြူစောတိခေါင်းဆောင်အောင်ကြီးရဲ့အိမ်အားဒရုန်းဖြင့်ပြစ်ချတိုက်ခိုက်ခဲ့ကြောင်းတောင်ညူစစ်ကြောင်းမှသတင်းထုတ်ပြန်ထားပါသည်။အဆိုပါတိုက်ခိုက်မှုကြောင့်စစ်သား3ဦးသေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီ BBLA ကတပ်သားတင်များဇက်တိုက်ခေါ်ယူသွားမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဗမာပြည်သူလူမျိုးရေးတပ်တော် BBLA မှတပ်သားတွေများဇက်တိုက်ခေါ်ယူသွားမှာဖြစ်ကြောင်းသတင်းရရှိပါရ။အရင်ကတော့ကျွန်တော်တို့မှရှိတဲ့ရန်ပုံငွေနဲ့ချိန်ပြီးတော့တနစ်ကိုတင်တဲ့အပတ်စဉ်3ခုပဲပေးဖြစ်ပါရ။လက်ရှိမှာတော့တိုက်ပွဲအစ်စ်များအထွတ်လူသေးစုဆောင်ရေးလုပ်ငန်းစဉ်များကိုဇက်တိုက်လှုပ်ဆောင်သွားမှာဖြစ်တာကြောင့်လေ့ကျင့်ရေးသင်တန်းများအထွတ်ကုန်ကျစရိတ်များပုံမူလိုအပ်လာပါတယ်လို့ဆိုထားပါရ။လက်တော်ဗမာပြည်သူလူမျိုးရေးတက်တော် BBLA တက်ထီတောင်ချင်း၄နှစ်ပြည့်မှာတင်တဲ့တခုစားလူဦးရေအတွက်ဖြည့်ဆည်းပေးနိုင်ဖို့ကမ်ပိန်းစတင်ထားတယ်လို့လည်းသိရပါပြီ။စေတင်တဲ့တခုဖွင့်နိုင်ဖို့ပြင်ဆင်မှုတွေများစွာလှုပ်ဆောင်ရပါတယ်။တင်တဲ့တက်မဲ့ရေပေါ်တွေကိုကျွန်တော်တို့စီခေါ်ယူရတဲ့စရိတ်တင်နန်းကာလတစ်ခုစာကြိုတင်ရိတ်ခါစူးစောင်းတာတင်နန်းသားနဲ့တင်နန်းဆရာတွေကိုဖြည့်ဆည်းပေးရတဲ့စစ်သုံးအရက်သုံးပစ္စည်းတွေတင်နန်းကွင်းအတွက်လက်ယုံတက်တွေကိုတေချာပြင်ဆင်ပေးရတာတွေစသဖြင့်ကဏ္ဍပေါင်းစုံများစွာပြင်ဆင်ရပါတယ်။ဒါကြောင့်ဒီနှစ်ဘာပလက်တို့မွေးနေ့မှာလေ့ကျင့်ရေးသင်တန်းများပြင်ဆင်မှုအပိုင်းအတွက်ထောက်ပံ့ပြီးသူများအနေနဲ့ကိုနိုင်တဲ့အခန်းကဏ္ဍကနေမြေတားလက်ဆောင်ပေးဖို့ပါဝင်ပေးကြဖို့ဖိတ်ခေါ်ခြင်းပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတနှစ်အတွင်းမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့စစ်မှုထမ်းအရွယ်လူငယ်များကိုပေါ်တာဆွဲခြင်းဖန်စီခေါ်ဆောင်ခြင်းဖိအားပေးပြီးအတင်းအဓမ္မစစ်မှုထမ်းစေခိုင်းခြင်း900ကျော်ဖြစ်ပွားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနည်းအတွင်းမြန်မာနိုင်ငံအနှံ့မှာရှိတဲ့လူငယ်လူလတ်နဲ့စေကျော်တပ်များအပါအဝင် 18,000 ကျော်ကိုစစ်မှုထမ်းဥပဒေအားဖြင့်ပေါ်တာဆွဲခြင်းဖန်စီခေါ်ဆောင်ခြင်းဖိအားပေးပြီးတော့အတင်းအဓမ္မစစ်မှုထမ်းစေခိုင်းခြင်းများအဖြစ်အပျက်ပေါင်း900ကျော်ဖြစ်ပွားခဲ့ကြောင်း National Youth Congress မြန်မာမှတင်ထုတ်ပြန်ထားပါသည်။စစ်ကောင်စီနဲ့အတူအခြားသောပြည်သူ့စစ်အဖွဲ့များလက်နက်ကိုင်အဖွဲ့တချို့များကလည်းတပ်အင်အားဖြည့်ဆည်းရန်အတွက်လူငယ်များကိုညီမျိုးစုံဖြင့်အတင်းအကျပ်ဖိအားပေးပေါ်တာဆွဲမှုများကိုလှုံ့ဆော်နေတယ်လို့ဖော်ပြထားပါရီလက်ရှိပြင်ပမှရရှိထားတဲ့အချက်အလက်များထက်အဖြစ်ပြက်များကပုံမှန်များပြားနိုင်တာကြောင့်ရရွာအသီးသီးမှရှိတဲ့လူငယ်များအနေဖြင့်လည်းမိမိဒေသမှာဖြစ်ပွားနေတဲ့အတင်းအဓမ္မစစ်မှုထမ်းစေခိုင်းခြင်းနဲ့ပတ်သက်ပြီးတော့သတင်းပေးပြောဆိုရန်လည်းတိုက်တွန်းထားပါရခင်ဗျာဆလဘီစကိုင်းတိုင်းမှာအချမ်းဘတ်စီအုပ်စုကြောင့်အမျိုးသမီးနဲ့အမျိုးသားစုစုပေါင်း50ဦးသေဆုံးခဲ့ပြီးတော့လေကြောင်းဖြင့်ပစ်ခတ်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံရေးအချင်းသားများကုညီဆောင်ရှောက်ရေးအသင်းမှခောက်ယူထားတဲ့တဲ့ရင်အချက်အလက်များအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှမတ်လ19ရက်နေ့အထိစကိုင်းတိုင်းမှာအချမ်းဘတ်စီအုပ်စုကြောင့်အမျိုးသမီး28ဦးနဲ့အမျိုးသား23ဦးစုစုပေါင်း50ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပါတယ်။အဆိုပါအရေးအထွတ်မှာတည်ဆုံးရတဲ့အကြောင်းရင်းအနေဖြင့် 38 ဦးမှာစေအုပ်စုရဲ့လေးချောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်အများဆုံးတည်ဆုံးခဲ့ရပါတယ်။မလ16ရက်နေ့ည10နာရီကျော်ကအချိန်မှာစကိုင်းတိုင်းစကိုင်းမြို့နယ်စင်ကင်ကျေးရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကြမ်းဖက်စေအုပ်စုကလေးချောင်းမှပုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျေးရွာအတွင်းမှရှိတဲ့နေအိမ်များပေါ်သို့ကြားရောက်ပေါက်ကွဲခဲ့တဲ့အတွက်ကြောင့်တက်ကြီးသူ2ဦးဖြစ်တဲ့ဦးမြတောင်းနဲ့ဒေါ်ကြည်ကြည်တို့နဲ့အတူအမည်စုံစမ်းဆဲလူငယ်အမျိုးသမီး2ဦးနဲ့လာသားအရွယ်ကလေးငယ်2ဦးစုစုပေါင်း4ဦးမှာဘုံစားထိမှန်ပြီးတည်ဆုံးခဲ့ရတယ်လို့သိရပါပါတယ်ခင်ဗျာ အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းကြောင့်မင်းတီဟန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့မင်းယူကတင်ပြပေးသွားအောင်မှာဖြစ်ပါတယ်ရှင
်။ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်မတ်လ20ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်အာဆီယံအဖွဲ့အနေဖြင့်ဘုံသဘောတူညီချက်5ချက်ကိုကျော်လွန်ကာတိကျပြတ်သားသည့်ဆောင်ရွက်ချက်များချမှတ်ဆောင်ရွက်နိုင်မည့်အခွင့်အလမ်းများရှိနေကြောင်း NUG နိုင်ငံညာရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖက်စစ်အုပ်စုကမြန်မာပြည်သူလူထုအပေါ်အကြံဖက်မှုများတိုးမြင့်ကျူးလွန်လာမှုနှင့်ဆက်လင်း၍မြို့သားညီညွတ်ရေးအစိုးရနိုင်ငံညာရေးဝန်ကြီးဌာနမှမတ်လ19ရက်မှအခုလိုထုတ်ပြန်ထားပါသည်။အာဆီယံအဖွဲ့အနေဖြင့်ယခုအချိန်တွင်ဘုံသဘောတူညီချက်5ချက်ကိုကျော်လွန်ကာမြန်မာပြည်သူလူထု၏ဆန္ဒများနှင့်ကန့်ညီသောမြန်မာပိုင်မြန်မာဥဆောင်သည့်လုပ်ငန်းစဉ်တစ်ရပ်ကိုပံ့ပိုးကူညီနိုင်ရန်တိကျပြတ်သားသည့်ဆောင်ရွက်ချက်များချမှတ်ဆောင်ရွက်နိုင်မည့်အခွင့်အလမ်းများရှိနေပါသည်။ရေရှည်တည်တံ့သောငြိမ်းချမ်းရေးနှင့်တည်ငြိမ်ရေးရရှိစေရန်အတွက်တရားဝင်ဒီမိုကရေစီအင်အားစုများပြန်လည်ထူထောင်နိုင်ရန်မှာမရှိမဖြစ်လိုအပ်ပါသည်။တရားမဝင်စစ်အာဏာသိမ်းမှုကြောင့်ဖြစ်ပေါ်နေသည့်ပြည်ပခါနှင့်မြန်မာပြည်သူလူထုအပေါ်ဆက်လက်ကျူးလွန်နေသည့်စစ်အုပ်စု၏အကြမ်းဖက်မှုများကိုကင်တွယ်ဖြေရှင်းနိုင်ရန်အတွက်ရဲရင်ပြီးထိရောက်သည့်ဆောင်ရွက်ချက်များကိုချမှတ်ဆောင်ရွက်ခြင်းအပြင်မလေးရှားနိုင်ငံ၏ဥက္ကဋ္ဌအဖြစ်ဦးဆောင်မှုအောက်တွင်အာဆီယံအနေဖြင့်လူအခွင့်အရေးနှင့်ဒေသတွင်းလုံခြုံရေးအပေါ်ထားရှိသည့်ဂရီးကုဝတ်များကိုဆက်လက်ဆောင်ထင်းရန်တိုက်တွန်းအပ်ပါတယ်လို့ဖော်ပြပါရှိပါသည်မြန်မာပြည်သူလူထုသည်နေ့စဉ်နှင့်အမျှကြီးမားလာသည့်ဆင်းရဲဒုက္ခများစွာကိုရင်ဆိုင်ကြုံတွေ့နေရသည်ဖြစ်ရာတိကျပြတ်သားသည့်အရေးယူဆောင်ရွက်မှုများကိုအရေးတကြီးလိုအပ်လျက်ရှိပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့ရှိဘုံကြီးကျောင်းအားမကြာသေးမီကလေကြောင်းတိုက်ခိုက်မှုနှင့်နိုင်ငံအနှံ့ကျေးရွာများကိုဖျက်ဆီးမှုများကဲ့သို့သောအကြမ်းဖက်စစ်အုပ်စု၏စစ်ရေးတိုက်ခိုက်မှုများကြောင့်ပြည်သူလူထုမှနေအိမ်များမှအတင်းအကျပ်စွန့်ခွာထွက်ပြေးနေကြရပြီးစာသင်ကျောင်းနှင့်ဆေးရုံကဲ့သို့သောအရေးကြီးအဆောက်အအုံများဖျက်ဆီးခံရရကအကြီးအကျယ်ဒုက္ခရောက်နေကြရပါတယ်လို့ဖော်ပြပါရှိပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်အကြံဖက်စစ်တပ်ကအမြောက်များလက်နက်ကြီးများနှင့်အရက်သားနေရာများကိုပစ်ခတ်ခြင်းကြောင့်ထိခိုက်ဆုံးရှုံးမှုညွန့်နှင်းစေရန် NUG လူသားချင်းစာနာထောက်ထားရေးနှင့် BNL ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကအကြံပြုချက်များထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖက်စစ်တပ်ကအမြောက်များလက်နက်ကြီးများနှင့်အရက်သားနေရာများကိုပစ်ခတ်ခြင်းကြောင့်ထိခိုက်ဆုံးရှုံးမှုညွန့်နှင်းစေရန်မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့် BNL ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကမတ်လ19ရက်မှတရားဝင်အသိပေးကြေညာပါသည်။ဝန်ကြီးဌာနမှကောက်ယူထားသောစီရင်စရာများအရအကြံဖက်စစ်တပ်ကမတရားအာဏာသိမ်းခဲ့သည့်2021ခုနှစ်ဖေဖော်ဝါရီလမှ2024ခုနှစ်ဒီဇင်ဘာလကုန်အထိမြေမြုံပိုင်းအပါအဝင်အမြောက်များလက်နက်ကြီးများဖြင့်ပစ်ခတ်သည့်ဖြစ်စဉ်ပေါင်း 9,500 ကျော်ရှိခဲ့တယ်လို့ဖော်ပြပါတယ်။အကြံဖက်စစ်တပ်ကလူအများအိတ်ဆက်အနားယူသည့်ညအချိန်များတွင်လက်နက်ကြီးဖြင့်ရန်တမ်းပစ်ခတ်လေးရှိသည့်ဖြင့်အရသာပြည်သူထိခိုက်မှုများပုံမှန်များပြရပြီးယင်းသို့ဖြစ်စဉ်များသည့်အထူးသဖြင့်စကိုင်းတိုင်း၊ပဲခူးတိုင်း၊ကရင်ပြည်နယ်၊ကချင်ပြည်နယ်ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နှင့်မကွေးတိုင်းတို့တွင်အဆိုးအဝါဆုံးဖြစ်ပွားလျက်ရှိတယ်လို့ဖော်ပြပါရယ်။အကြံပြုချက်များအနေနဲ့လက်နက်ကြီးအမျိုးအစားအလိုက်ပစ်ခတ်နိုင်သည့်အကွာအဝေးကိုစမ်းစစ်ရန်နဲ့လက်နက်ကြီးကြားရောက်ပောက်ကွဲနိုင်သည့်နေရာဒေသများကိုမြေပုံများဖြင့်ရေးဆွဲထားပြီးအများပြည်သူသိရှိနိုင်အောင်အသိပေးခြင်းများဆောင်ရွက်ဖို့ဆိုထားပါရယ်။ဒါအပြင်မိမိတို့ဒေသများသို့ပစ်ခတ်လျက်ရှိသည့်လက်နက်ကြီးအမျိုးအစားအရာကျေးရွာများအများပိုင်အဆောက်အုံများနှင့်နေအိမ်များသည်လက်နက်ကြီးကြားရောက်နိုင်သည့်အကွာအဝေးအတွင်းရှိနေပါကပြောင်းရွှေ့နေရာချထားပေးဖို့နဲ့လက်တလောပြောင်းရွှေ့နေရာချထားမပေးနိုင်ပါကအများပိုင်အဆောက်အုံများနဲ့နေအိမ်တိုင်းတွင်ခိုးလုံရာဘုံခိုခြင်းများနဲ့ကရုတ်ခြင်းများတူဖော်ထားပြီးပြစ်ခတ်တန်စတင်ကြသည့်နှစ်တပြိုင်နက်ဆိုပါနေရာများတွင်ပုံအောင်ဖို့အိတ်ဆက်မြစ်နေရာများတွင်တဲအိတ်အကာအကွယ်များပြုလုပ်ထားဖို့စတဲ့အချက်များကိုအကြံပြုထားပါရခင်ဗျာဆက်လက်ပြီးUK နိုင်ငံလန်ဒန်မြို့ရုရှားတန်ယုံရှိတွင်မြန်မာအကြမ်းဖက်စစ်အုပ်စုကိုဆက်ဆံထောက်ပံ့မှုရပ်တန့်ရန်မြန်မာများဆန္ဒပြတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ19ရက်နေ့ UK နိုင်ငံလန်ဒန်မြို့ရုရှားတန်ယုံရှိတွင်မြန်မာအကြမ်းဖက်စစ်အုပ်စုကိုဆက်ဆံထောက်ပံ့မှုရပ်တန့်ရန်ရုရှားအစိုးရကိုမြန်မာများကတန်ယုံရှိဆန္ဒပြဟစ်ကြွေးခဲ့ပြီးတောင်းဆိုခဲ့ကြပါသည်။ပြင်းမဲ့တဲ့ပြည်သူတွေကိုနေ့စဉ်ရက်ဆက်ညှဉ်းပန်းနှိပ်စက်ဇီဝိန်ချွေနေတဲ့စက္ကဆရဲ့လောက်ရက်တွေကိုတစ်ဖက်တစ်လမ်းမှကူညီပံ့ပိုးပေးနေသောရုရှားနိုင်ငံ၏လောက်ရက်ကိုကန့်ကွက်တာဖြစ်တယ်လို့ဆန္ဒပြဖို့စုယုံတဲ့မြန်မာ Events in UK ကဖော်ပြထားပါတယ်ခင်ဗျာ ဆက်လက်ပြီးစစ်အာဏာရှင်ကိုတွန်းလှန်ရတာနောက်ဆုံးမျိုးဆက်ဖြစ်ရမယ်ဆိုတဲ့ယုံကြည်ချက်အပြည့်နဲ့တွန်းလှန်ရေးကိုဆက်လက်ချီတက်ကြဖို့ဒေါက်တာတေဇာဆန်းနှိုးဆော်တဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးလူလူသပိတ်ကောင်းဆောင်ဒေါက်တာတေဇာဆန်းကခက်ခဲကြမ်းတမ်းလို့လဲတော်လန်ကြီးခီးလို့ခေါ်ကြတာပေါ့ဗျာလွယ်ကူရိုးရှင်းနေရင်တော့ပျော်ဝဲစားခီးလို့ခေါ်မှာပေါ့ဒီတိုင်းပြည်မှာအာဏာရှင်စနစ်ကိုကြုံတွေ့ရတာအာဏာရှင်စနစ်ကိုတွန်းလှန်ရတာကျွန်တော်တို့မျိုးဆက်ကနောက်ဆုံးမျိုးဆက်ဖြစ်ကိုဖြစ်ရမယ်ဆိုတဲ့ယုံကြည်ချက်အပြည့်နဲ့ဒီတော်လန်ကြီးကိုဆက်လက်ချီတက်ကြမယ်ဗျာဖက်စစ်ကတော့ဖက်စစ်အလုပ်လုပ်မှာပဲကျွန်တော်တို့ကကျွန်တော်တို့အလုပ်ကိုတည်တည်ချာချာထိထိမိမိလုပ်ကြဖို့ပါပဲလို့လူလူကိုတိုက်တွန်းနှိုးဆော်လိုက်ပါတယ်လက်ရှိမှာလူဦးတော်လိုင်းရေးတွင်ပါဝင်သောတော်လိုင်းတက်များမှာရန်ကုန်မန္တလေးအမြန်လမ်းမထိစစ်မျက်နှာဖွင့်တိုက်ခိုက်နိုင်ပြီဖြစ်ပါရယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်ဒီမော့ဆိုအနောက်ဘက်ချမ်းရှိလေတော်၃စစ်ရှောင်းစာတင်ကြောင်းပညာရေးကျွန်းစုပွေးပွဲနှင့်ចောင်းစင်းပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်ဒီမော့ဆိုနောက်ဘက်ချမ်းရှိလေတော်၃စစ်ရှောင်းစာတင်ကြောင်းပညာရေးကျွန်းစုပွေးပွဲနှင့်ចောင်းစင်းပွဲအခမ်းအနားကိုမတ်လ၁၉ရက်နေ့တွင်ကျင်းပပြုလုပ်ခဲ့ကြောင်း KPV သတင်းဌာနမှဖော်ပြထားပါသည်အဆိုပါအခမ်းအနားတွင်လိုပါခိုအုပ်စုပညာရေးတာဝန်ခံနှင့်လေတော်၃စစ်ရှောင်းစာတင်ကြောင်းတာဝန်ခံတို့ကမှာစကားပြောကြားခဲ့ပြီးចောင်းသားចောင်းသူများကရိုးရာအကအလှများဖြင့်ဖျော်ဖြေခဲ့ကာပညာရေးကျွန်းစုရသည့်ចောင်းသားចောင်းသူများကိုစုချင်းမြင့်ပေးခဲ့တယ်လို့ဖော်ပြထားပါသည်လေတော်သုံးစစ်ရှောင်းစာတင်ကျောင်းတွင် KG Kindergarten မှတတမတန်းအထိကျောင်းသားဥယျာဉ်50ကျော်ကိုဆရာဆရာမ9ဦးဖြင့်ပညာသင်ကြားပေးပြီးမိခင်ဘာသာစကားဖြစ်သည့်ကယန်းဘာသာစကားကိုပါသင်ကြားပေးတယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ Kashel တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ကြည်ရင်းသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော်လိုင်းရေးကဗျာကဏ္ဍကိုဆက်ချင်ပါတယ်ဆရာအောင်ဝေးရေးဖွဲ့ထားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ပေးထားတဲ့ကဗျာဟာတနက်ပြောင်းဝကထွက်တယ်လို့အမိရတဲ့ကဗျာကိုနားဆင်ပေးကြပါအောင်ရှင
်ကဗျာဟာတနက်ပြောင်းဝကထွက်တယ် World Poetry Day တဲ့ရက်ကေးတပုတ်ရေးမယ်သားကြီးကဗကဗျာနေ့မှာအလှရှာမတွေ့ပါအမြလည်းမတွေ့ပါကဘာကဗျာနေ့မှာတချို့အကြနာနေတယ်တော်ထဲတောင်ထဲမှာတချို့အနာကြနေတယ်အရက်တချင်းဆိုင်ထဲမှာကဘာကဗျာနေ့မှာဘဝဟာကြာပြီဆိုတဲ့ကာလကြီးကိုလယ်စင်းခံဖြတ်နေရတယ်ကဘာကဗျာနေ့မှာဘဝဟာနာပြီဆိုတဲ့တန်ရာကြီးကိုရှာနဲ့ပြန်ရက်နေရတယ်ကဘာကဗျာနေ့မှာငါကဗျာအငွေ့နဲ့ငါပြဖြစ်နေခဲ့ရလေကဗကဗျာနေ့မှာစကလုံးတွေမိလောင်နေတယ်စာချောင်းတွေမိလောင်နေတယ်စာပိုက်တွေမိလောင်နေတယ်ကာယံတွေအတန်တွေရီသမ်တွေမိဆွဲလောင်နေရကဗကဗျာနေ့မှာမသေးသေးတဲ့ကဗျာဆရာတွေကသေသွားတဲ့ကဗျာဆရာတွေကိုတတိယကြတယ်ငါကတော့တတိယရင်တစ်ပင်စိုက်တာပဲမီရှိဂန်မဲဆာမှာကေဇဝင်းအတွက်Cherry pin တပင်ကြည်လင်အေးအတွက် Cherry pin တပင်သူတို့ကြဆုံးသွားတဲ့ Mashla မှာငါစိုက်ခဲ့ပေါ့အခုຫນွေဥပေါ့ရင်၃နှစ်သားတေဇဝင်း Cherry ပွင့်ရော်မယ်၃နှစ်သမီးကြည်လင်အေး Cherry ပွင့်တော်မယ်ရှင်သူတွေတစ်ပင်များများစိုက်ရင်တေသူတွေအရေးများများရတာပေါ့ရှင်သူတွေဥယျာဉ်များများပြိုးတော့တေသူတွေအတိတ်များများလှမှာနော်ကဗကဗျာနေ့မှာအမရွာရှိကတမာပင်ကြမငင်နေမလားအဖရာအကွေကလက်ပံပင်အတန်ဝင်နေမလားမဟုတ်ဘူးကပကဗျာနေ့မှာခက်ပြီးရွှေမော်တော်ဖះမှာနားထွင်းနေတာမဟုတ်ဘူးကပကဗျာနေ့မှာအေးဆိုင်ကေမောင်ပိုးရိုးရာနောင်ရိုးမှာဖောင်တွေမိရှို့လိုက်ကြတာကဗျာဆရာတွေများများသေတော့ကဗာကြီးများများငိုရရှာတဲ့ကဘာကြီးအငိုတိတ်ဖို့ညညကဘာကြီးထထမငိုဖို့ကဘာကြီးအိပ်ရေးဝဝအိပ်ဖို့ငါတို့ကဗျာမြများရေးကြစို့ငါတို့ကဗျာမြများရေးရင်ကဘာကြီးမြများအေးချမ်းမယ်မိလျံတွေနဲ့စစ်တွင်းကဗျာဟာတနတ်ပြောင်းဝါကထွက်တယ်ตาကြီးဒီကဗျာအနာကျနေတဲ့ရွာကအကောင်တွေမဖတ်စင်နဲ့အောင်ဝေး
Thank you.
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်သောတာရှင်များရှင်အခုဆက်လက်ပြီးကျမရေးဝန်ကြီးဌာနတယ်လီကျမ်းမာကနေပြီးတော့ထုတ်ပြန်ထားတဲ့ຫນွေရောက်ပြီးမှုအပူတန်းကိုကာကွယ်ချဆိုဆိုရဲကျမရေးအသိပညာပေးအစီအစဉ်ကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင
်ຫນွေရောက်ပြီးမှုအပူတန်းကိုကာကွယ်ချဆိုနေ့စဉ်နေ့တိုင်းပူပြင်းတဲ့ຫນွေရောက်သည့်ရောက်ချိန်မှာတက်ကြီးကြွယ်ုံများပါဝင်ပြည်သူများစုဟာအပူတန်းကြောင့်ကျမ်းမာရေးထိခိုက်ခံစားရလျက်ရှိပါလေအထူးသဖြင့်ယောဂါခန်းရှိသူများကျမ်းမာရေးဘုဒ္ဓအားနည်းသူများအနေထိုင်မဆင်ခြင်သူများဟာအပူတန်းကြောင့်အသက်မဆုံးရှုံးသင့်ပဲဆုံးရှုံးကြရပါတယ်အသက်အရွယ်ကြီးကျယ်သူများမွေးကင်းစကလေးငယ်များနဲ့အရက်သေးစားတော်သုံးသူများဟာအပူတန်းကြောင့်ကျမ်းမာရေးထိခိုက်နိုင်ခြင်းပိုများပါလေရာသီဥတုပူပြင်းရင်ဘာတွေဖြစ်မလဲလူခန္ဓာကိုယ်ဟာတတ်မှတ်ပူချိန်တစ်ခုမှပဲရှင်သန်နိုင်တာမို့ခန္ဓာကိုယ်အတွင်းအပူတက်အရမ်းများလာတဲ့အခါဒီပူကိုပြန်လည်ဆွန့်ထုတ်ရပါလေအဓိကအားဖြင့်ချွေးကတစ်ဆင့်အပူကိုပြန်လည်ဆွန့်ထုတ်ရပါလေအပြင်မှာဇာတိဥရုအရမ်းပူပြင်းတဲ့အခါအပူတက်တွေဟာခန္ဓာကိုယ်တွင်ဝင်ရောက်လာပါလေဒီကမှာခန္ဓာကိုယ်ဟာအရေပြားအောက်မှာရှိတဲ့သွေးကြောလေးတွေကိုချဲ့ထွင်ပြီးသွေးလည်ပတ်မှုအကောက်အောင်စတင်လှုပ်ဆောင်ပါတော့တယ်ချွေးထုတ်ပေးမဲ့ glands လေးတွေပို့ပြီးကောင်းကောင်းအလုပ်လုပ်နိုင်ဖို့အတွက်ပါချွေး glands လေးတွေကတစ်ဆင့်ချွေးကိုဆွန့်ထုတ်ပြစ်လိုက်ရမှာအပူဓာတ်တာမကရေနဲ့ဓာတ်စားတွေကိုပါခန္ဓာကိုယ်ကဆုံးရှုံးသွားပါလေဒီလိုနဲ့အချိန်ကြာလာတဲ့အခါမှာတော့ရေဓာတ်ခန်းချောက်ပြီးအပူကိုမစွန့်ပြစ်နိုင်ပဲခန္ဓာကိုယ်တွင်းရှိသက်ရှိ cell တွေပျက်စီးပါလေကိုယ်တွင်းရှိကလီစာတွေလည်းကောင်းကောင်းအလုံးမလုံးနိုင်တော့ပဲအသက်ဆုံးရှုံးတဲ့အထိဖြစ်နိုင်ပါလေဘယ်လိုဝေဒနာတွေခံစားရမလဲရေနဲ့ဓာတ်စားတွေဆုံးရှုံးပြီးခန္ဓာကိုယ်တွင်းအပူချိန်မြင့်တက်လာတဲ့အခါမှာအာယုံကြောဆိုင်ရာလက္ခဏာတွေဖြစ်တဲ့စိတ်တူစိတ်ဆက်တာထင်အောင်ထင်မှဖြစ်တာသတိမေတာသတိလက်မိမျောတာတတ်တာလေးဖြတ်တာမျိုးတွေဖြစ်တတ်ပါလေဒါပြင်မောပန်လွဲတာအားနေတာနှုံးတာကြွက်သားအားနေပျက်စီးတာနှလုံးကောင်းကောင်းအလုံးမလုံးတာကြောက်ကပ်ပျက်စီးတာအသေးပျက်စီးတာအုံနောက်ထိခဲ့တာတွေအထိဖြစ်နိုင်ပြီးနောက်ဆုံးမှာအသက်ဆုံးရှုံးနိုင်ပါလေဘယ်လိုကာကွယ်ကြမလဲအရေးအေးမြပြီးလေဝင်လေထွက်ကောင်းတဲ့နေရာမှာနေပါအလင်းပြန်တဲ့ဖြူရောင်သုံးမဟုတ်အယောင်ဖြော့ဖြော့ပေါပချောင်းချောင်းချီတဲ့များကိုဝတ်ဆင်ပါနေဘူးတဲ့ထွက်ရပါကထီးသွမဟုတ်အုတ်ထုတ်ဆောင်ပါအရေးရတဲ့နေရာများမှာမကြာခဏအနာယူပါနေဘူးတဲ့ကပြန်လာပြီးချက်ချင်းရေချိုးခြင်းနဲ့မနက်10နာရီမှညနေ9နာရီတွင်အမိုးကမရှိတဲ့နေရာများမှာရေချိုးဝှက်လျှော်ခြင်းများကိုရှောင်ခြင်းပါပူပြင်းတဲ့နေရာအောက်မှာအလုံးလုံးခြင်းနဲ့ကိုယ်လက်လှုပ်ရှားခြင်းများကိုရှောင်ခြင်းပါအရက်သေးစားတောင်းစားခြင်းမှရှောင်ခြင်းပါအရေးပေါ်ရှေ့ဦးပြုစုနီးအပူတန်ကြောင့်သတိလက်မင်းမျောနေတဲ့လူနာကိုတွေ့ရှိပါကလူနာကိုအရေးရအေးမြတဲ့နေရာသို့ရွှေ့ပါ။ဘန်ကာသို့မဟုတ်40ရှိပါကဖွင့်ထားပါ။လူနာကိုပလက်နေထားဖြင့်ထားရှိပြီးခြေရင်းကိုအနည်းငယ်ညှင့်ထားပြီးပါ။ဝတ်စားများကိုချွတ်ပါ။ကိုယ်ပေါ်သို့ရေအေးအေးဖြန့်ပြီးပါ။လယ်ပင်ဂျိုင်းနှစ်ဖက်နဲ့ပေါင်ကျန်နှစ်ဖက်တို့ကိုရေအေးအေးသို့မဟုတ်ရေခဲစိမ်းထားတဲ့ဝတ်များဖြင့်ရေပတ်တိုက်ပြီးပါ။လူနာကောင်းစွာသတိရနေပါကရေအေးအေးနဲ့တဆားရေတိုက်ပြီးပါ။အထက်ပါချက်လက်များကိုသိရှိလိုက်နာကျင့်သုံးခြင်းဖြင့်အပူတန်ကြောင့်ကျန်းမာရေးထိခိုက်ခံစားရမှုပေးမှပြည်သူများကင်းဝေးကြပါစေ။ NUG MOH ဒယ်လီကျန်းမာလူတိုင်းတွက်ပ
ါတော်ဒါရှင်များရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်နေတော်လှန်ရေးတက္ကသိုလ်အစီအစဉ်ကိုတင်ဆက်ပေးရတဲ့နှုတ်ဆက်ချင်ပါတယ်။ဆရာမျိုးရေးဆက်ထားပြီးဆရာမျိုးနဲ့ PDF တက်ဖွဲ့ဝင်ရဲဘော်ရဲမေတွေတီးဆိုထားကြတဲ့ပြည်သူအတွက် PDF လို့အမည်ရတဲ့တော်လှန်ရေးတက္ကသိုလ်ကိုနားဆင်ရင်းနဲ့ဒီနေ့မနက်ခင်းရဲ့အစီအစဉ်ကနေနှုတ်ဆက်လိုက်ပါတယ်။တော်ဒါရှင်တော်လှန်ပြည်သူပေါင်းတာယာပျော်ရွှင်အေးချမ်းတဲ့တနေတာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်
Yeah.
ဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်သလို Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ်။ YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounggမြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လန်ရေးအတွက်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။ရှိတော်ဘုံအောင်ရမည်